မိထီလာမြို့မှာရှမ်းတဲလကတာ၄ကျောင်းအတက်တင်၄ရက်စခန်းနဲ့မြေပြင်အတက်တင်၄ရက်စခန်းနှစ်ခုရှိပြီးဒီ၄ရက်စခန်းနှစ်ခုမှာစစ်စင်ရေးနဲ့လေ့ကျင့်ရေးအတွက်လေးအမြန်တွေထားရှိတာဖြစ်ပါတယ်။ဒီ၄ရက်စခန်းနှစ်ခုရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံအခြေစိုက်စီးရီးလည်လာသူဦးထေအောင်ကအခုလိုရှင်းပြပါတယ
်။လေကျောင်းအတက်တင်၄ရက်စခန်းဒီရှမ်းတဲမှာကြတော့ဒီလေမောင်းတင်တန်းနေအပေးနေတာရှိတယ်အဲ့ဒီမှာဆိုလို့ရှိရင်တရားလေးမောင်းတင်တန်းကနှစ်ခုတောင်ရှိတယ်လေအမှတ်တိလေးမောင်းတင်တန်းအမှတ်နှစ်လေးမောင်းတင်တန်းလည်းရှိတယ်နောက်တစ်ခုကလည်းပဲဟိုတိုက်ခိုက်ရေးမှာဟိုတည်ပြီးပို့ဆောင်ရေးမှာဟိုသုံးနေအဲဒီဒီဓာတ်တွေလည်းရှိတာတွေ့ရတယ
်မိတိလာမျိုးတဝိုက်စစ်တပ်ကလေးမြန်တွေမကြာခဏပြတ်ကျခဲ့ဘူးဓာတ်တွေနဲ့ပတ်သက်ပြီးဦးထေအောင်ကအခုလိုပြောပြထားပါတယ
်ကျွန်တော်2004ခုနှစ်ပေါ့လေဩဂုတ်လ18ရက်နေ့တုန်းကအဲ့ဒီမိတိလာချမ်းတဲ့လေဓာတ်တင်နန်းကြောင်းပါပေါ့နော်တရုတ်လုတ်ဒီ F72K ဆိုတဲ့အမျိုးအစားအဲဂျက်တိုက်လေယာဉ်တစ်စင်းကဒီလေကျင့်ပြန်တန်းနေရင်ပေါ့နော်အဲသူကပြက်ကျသွားတဲ့အတွက်ကြောင့်ဒီလေသူရဲ့ပူကြီးမျိုးထုတ်အောင်နဲ့အဲမြေပြင်မှာရှိတဲ့လေတဲပိုင်ရှင်ဦးအောင်မောင်းတို့အဲတရားရသွားတယ်နောက်အဲ့လေမှာတပ်ဆင်ထားတဲ့ဒုံးကြီးတွေလည်းအဲအလိုလျောက်ပေါ့လေလွန့်ထွက်ပြီးတော့ပောက်ကွဲခဲ့တဲ့ဆိုတဲ့သတင်းတွေကျွန်တော်တို့ကြားရတာရှိတယ်2002ခုနှစ်စက်တင်ဘာ21ရက်နေ့ကလည်းပဲအဲ့ဒီမိထီလာဒေတာစကန်ကပဲဘိုးဝေဟင်ထွန်းမောင်းနေတဲ့အဲ့ဒီတရုတ်လုတ် F72K တိုက်လေမျိုးစားကပဲအဲသူတစ်ခါပြက်ကြတယ်ပြက်ကြတော့ဒီမိထီလာမြို့နယ်ကရေဝေရွာနဲ့မလိုက်မြို့နယ်ကြားကခန်းတပင်ရွာမိမှာပြက်ကြခဲ့တာရှိတယ်အဲ့တုန်းကတော့လေမှုကပြေဆုံးသွားတယ်လို့ကျွန်တော်တို့သိရတယ်လေဒီ2002ခုနှစ်ဖေဖော်ဝါရီလ19ရက်နေ့မှာလည်းပဲဒီရှမ်းတဲ့လီဒါစကန်ပါပေါ့အဲ့ဒါကတော့တရုတ်လုတ်အမျိုးအစားအဲ A52K เนาะဂျက်တိုက်လေငါကဒီဆက်နှိုးနေတဲ့လမ်းကနေပြီးတော့အဲမီးလောင်လို့သူတို့ဝိုင်းပြီးတော့မီးတက်ရတာတွေရှိတယ်2002ခုနှစ်မှာပဲခုနမိထီလာမှာဘိုဝင်ထွန်းမောင်းနဲ့ဒီ F72K เนาะတရုတ်လုတ်ဂျက်တိုက်လေပြက်ကြတယ်လို့ပဲအဲ့ဒီနေ့အောက်တိုဘာလ1ရက်နေ့မှာလည်းပဲရန်ကုန်မှော်ပြီးငါကဒီလီဒါစကန်မှာဘိုဖြိုးဝေကြော်လိုက်မောင်းနေတဲ့F72K တိုက်လေမြန်တတိယလည်းပဲအပြက်ကြတဲ့အတွက်ကြောင့်ဒီရန်ကုန်တိုင်းတွန်တေးမြို့နယ်ပေါ့လေညောင်မင်သာကျေးရွာနီးမှာအထပ်ပြီးတော့ပြက်ကြသွားတယ်ပြက်ကြသွားတဲ့အတွက်လေသူရဲတယောက်ထပ်ဆုံးတယ်နောက်တစ်ခုက2003ခုနှစ်အတွင်းမှာလည်းပဲတရုတ်လုတ်ဂျက်တိုက်လေတတိယပဲမန်လေးတရူးလေသိပ်အနီးမှာထပ်ပြီးတော့ပြက်ကြသွားတာတွေရှိတယ
်တရုတ်နိုင်ငံလုံး F7 လေယာဉ်တွေကိုမြန်မာစစ်အစိုးရကဝယ်ယူခဲ့တာနှစ်အတော်ကြာပြီလို့တရုတ်နိုင်ငံအခြေစိုက်စီးရီးလည်လာသူဦးမြမောင်ကရှင်းပြပါတယ်
။ဒီ F7 တွေဝယ်တာတော့တော်တော်စောပြီ94 95လောက်ဝယ်တာ။အဲ့ဝယ်တာ2 square တန်လောက်ဝယ်တယ်ထင်တယ်။ဝယ်ပြီးတော့ခုကလည်းဗမာစစ်တပ်လေတပ်မှအသိမကြံတော့ငါးစီး6စီးတော့ဝယ်ကြတယ်။စစ်တိုက်လို့ဆုံးရှုံးမှုကမရှိသလောက်ပါပဲ။သူတို့မောင်းရင်ပြက်ကြတာတို့အဲ့တော့နောက်ပြီးတော့ ground ဖြစ်သွားတာတို့အဓိကတော့ဒီတော့ပြရဝင်တဲ့လေဝယ်တဲ့လေညာတော်မများကတော့အဲ့ဒီပြဿနာဖြစ်လို့ဗမာပိုက်လို့တွေတော့ဒီဥလိမြောင်စိတ်မကြိုက်ကြတော့တော်တော်များပြီးဆုံးရှုံးမှုကဒီ F7 ကရောအတူအရင်ဝယ်တဲ့ဒီလေမြောင်တချို့ရှိသေးတယ်အဲ့တော့အဲ့ဒီလေမြောင်တွေကလည်းတရုတ်အထူးသဖြင့်တရုတ်လေမြောင်တွေက3-4နှစ်ဆိုရင်ပြဿနာဖြစ်လာကြတယ်ဟိုတို့လေမြောင်တက်ကြမှုတရုတ်လေမြောင်တွေပြောင်းမှုဖြစ်တာအခြေပေါင်းများပါပြီမရှိဘူးဆိုရင်အနည်းဆုံး7ချိန်နဲ့10ချိန်ကြားလောက်ရှိပြီလို့ကျွန်တော်တို့သိရတယ်
အခုလိုစစ်တပ်လေရင်တွေမကြာခဏပြက်ကြတာဟာလေရင်မောင်းသူတွေအနေနဲ့ကြွန့်ကျင်မှုမရှိလို့လားဒါမှမဟုတ်လေရင်ဆက်ချွံ့မှုတွေကြောင့်လားဒါမှမဟုတ်ဒီနှစ်ချက်စလုံးကြောင့်ဖြစ်နိုင်သလားဆိုတာနဲ့ပတ်သက်လို့တော့ဦးထေအောင်ကသူ့အမြင်တွေကိုအခုလိုပြောကြားသွားပါတယ်ရှင
်အဲကျွန်တော်ထင်တာကတော့မြန်မာလေတပ်ကဒီလေရင်မှုလေသူရဲတွေအနေနဲ့ကတော့အဲဒါကြွန့်ကျင်တဲ့လေသူရဲတွေဖြစ်ဖို့များပါတယ်ဒါပေမဲ့လို့အခုသူတို့မောင်းနေနေရတဲ့အဲလေမြန်နေကဒီတရုတ်ပြည်ကနေလုတ်တဲ့ဒီအမျိုးအစားအရာလဲခင်မမီတော့တဲ့အပြင်အဲဒီတပတ်နွားအဟောင်းတွေဘို့လေဝယ်ပြီးတော့အသုံးပြုနေတဲ့အတွက်ကြောင့်အဲလေနေဆက်ချွွင်ပြီးတော့ပြက်ကြနေတယ်လို့ကျွန်တော်တို့ကြားရတာရှိပါတယ်။နာဖလေဓာတ်မှာဗောလေသူတို့ခေါ်တဲ့ F72K တို့ A52K တို့ဆိုရဲလေအမျိုးအစားတွေကဒီလက်ရှိဗောတရုတ်ပြည်သူလွမြောက်ရေးတပ်မတော်မှာအသုံးပြုနေတဲ့အဲ Chandu F7M တို့အခုကနန်ချန် A5C တို့အဲ့ဒီလေမြန်တွေကိုအဲသူတို့ကမြန်မာပြည်ရောက်မှာပေါ့နော်မြန်မာလေတပ်မတော်မှာတုံးတဲ့ခါကျမှအဲနာမည်ပြောင်းထားတာလို့ကျွန်တော်တို့ကသိရတာရှိတယ်။အဲနောက်တစ်ခုကလည်းမြန်မာလေတပ်မတော်မှာပေါ့လေအခုလက်ရှိဆိုလို့ရှိရင်အဲတရုတ်ပြည်ကဝယ်တဲ့လေမြန်တွေအပြင်ဒီရုရှားကနေဝယ်တဲ့လေမြန်တွေရှိသလို အဲအဆတုံးကပေါ့လေကြံခဲ့တဲ့လေရင်တခြားနိုင်ငံတွေထုတ်တဲ့လေရင်တချို့လည်းရှိတယ်အဲ့တော့အခုပြက်ကြနေတာတွေကိုကြည့်ရတာကတော့အများစုကတရုတ်ပြည်ကနေပြီးတော့လုပ်တဲ့ခုနလိုပဲအဲ F72K နဲ့ A52K လေးများနေဖြစ်နေတာကိုကျွန်တော်တွေ့ရတာရှိတယ်